G7 နိုင်ငံတွေအနေနဲ့ရုရှားစီကရုရှားစီပုံကုန်တင်ပို့မှုကိုပိတ်ပင်မဲ့ဆိုရင်ရုရှားကလည်းပင်လယ်နက်ကတဆင်ကောက်ပဲသီးနှံတင်ပို့မှုကိုဖြတ်တောက်ရလိမ့်မယ်လို့ရုရှားသမ္မတဟောင်းမက်ဗဒက်ကပြောကြားလိုက်ပါတယ်။ G7 စက်မှုထိပ်သီးဖွဲ့နိုင်ငံဟာရုရှားစီပုံကုန်တင်ပို့မှုကိုလုံးဝနှိပါပိတ်ပင်ဖို့စဉ်းစားနေကြောင်းဂျပန်အစိုးရအရင်းမြစ်တွေကိုကူကပ်ပြီးဂျပန်နိုင်ငံကျိုရိုသတင်းဌာနကဖော်ပြခဲ့တာဖြစ်ပါတယ်။ရုရှားကလည်းမေ18ရက်မှာစက်တန်း3တော့မဲ့ဒီကောက်ပဲသီးနှံတင်ပို့မှုဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းဖို့ထပ်ကတည်းကချိန်ကြောင်းနေတာဖြစ်ပါတယ်။အခုလောလောဆယ်မှာတော့ blacklist လုပ်မထားတဲ့ကုန်ပစ္စည်းတွေကိုတော့ရုရှားနိုင်ငံကိုတင်သွင်းခွင့်ပြုထားပါသေးတယ်။ရုရှားကယူကရိန်းပြည်ပခါဆယ်လင်လာတာကလာအတွင်းမှာအောင်မြင်ဆုံးသဘောတူညီမှုဖြစ်တဲ့ဒီကိစ္စကိုပယ်ဖျက်ဖို့ဆန့်ကျင်ပြောဆိုနေပေမဲ့ G7 နိုင်ငံတွေကတော့ဒီသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲပေါ်စတန်တူဖို့ဆော်ထားတယ်ဆိုတဲ့အကြောင်း G7 နိုင်ငံများရဲ့စမှုဝန်ကြီးတွေရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ